စက်တင်ဘာလ17ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာနိုင်ငံကိစ္စကိုဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီအပါအဝင်လုံခြုံရေးကောင်စီအဖွဲ့ဝင်၈နိုင်ငံကပူးတွဲညင်ညာချက်တစ်ကြောင်ထုတ်ပြန်လိုက်ပါတယ်။အဲ့ဒီပူးတွဲညင်ညာချက်မှာမြန်မာနိုင်ငံမှာလာမယ့်နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲအတွင်းရိုဟင်ဂျာတွေအပါအဝင်လူတိုင်းပါဝင်ဆင်နွှဲခွင့်ရရှိရေးနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA တို့အကြားအပြစ်ခတ်ရစဲရေးကိုတောင်းဆိုထားပါတယ်။ဗီဒီယိုကတစ်ဆွေးနွေးခဲ့တဲ့အဲ့ဒီလူကြိုးရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ခရစ်စတီးဘူရှနာကုလသမဂ္ဂဒုက္ခသည်များဆိုင်ရာကော်မရှင်နာမင်းဂျီဖီလီပိုဂရန်ဒီနဲ့ကုလသမဂ္ဂလက်ထောက်အတူရေးမှုချုပ်လည်းဖြစ်ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP ဒေသဆိုင်ရာဒါရိုက်တာလည်းဖြစ်သူခနီဝစ်နာရာဂျာတို့ကမြန်မာနိုင်ငံအခြေအနေကိုရှင်းလင်းတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးပြတဲ့နောက်ထုတ်ပြန်တဲ့ကြေညာချက်မှာမြမအစိုးရရဲ့ COVID-19 တုံ့ပြန်တိုက်ဖျက်ရေးအစီအမံတွေကလူထုပညာပေးရေးအစီအစဉ်နဲ့စီးပွားရေးအကူအညီပေးရေးအစီအစဉ်တွေလိုအကောင့်ဖက်ရှေ့ရှုတဲ့လှုပ်ဆောင်ချက်တွေကိုဆက်လက်ထောက်ခံအားပေးသွားမယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်2019ခုနှစ်တည်းကဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခေါ်လုံနေရတဲ့ရိုဂျာဒုက္ခသည်တွေနေရက်ကိုမိမိဆန္ဒလျောက်ဘေးရန်ကင်းခဲ့တဲ့ကုန်သတ်ကရှိရှိပြန်နိုင်ရေးအတွက်မြမအစိုးရအနေနဲ့အများဆုံးဖန်တီးပေးဖို့ကိုလည်းတောင်းဆိုထားပါတယ်။ရိုဂျာဒုက္ခသည်တွေနေရက်ပြန်နိုင်ရေးဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်ဖို့ကိုလည်းအကြံပြုထားပါတယ်။အဲ့ဒီအချက်တွေကိုအကောင့်ထက်ပေါ်ဆောင်ရွက်ရေးကိစ္စမှာမြန်မာအစိုးရကိုအကူအညီပေးဖို့အစဉ်သင့်ရှိလို့ကုလသမဂ္ဂအာဆီယံအဖွဲ့နဲ့တခြားအကူအညီပေးရေးအဖွဲ့အစည်းတွေရဲ့လှုပ်ဆောင်ချက်တွေကိုထောက်ခံအားပေးသွားမယ်လို့လည်းကြေညာချက်မှာပါရှိပါတယ်။ပူးတွဲကြေညာချက်မှာပါရှိတဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုမြန်မာအစိုးရကလက်မခံပယ်ချထားပေမဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်နေတဲ့ဒုက္ခသည်တွေကိုစစ်စစ်ပြေးပြန်လည်လက်ခံမယ်လို့တော့ပြောဆိုထားပါတယ်ခင်ဗျ။